Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ni review American tanga ni 2020 June la 6 ye. Sanin ni manat khin season rwe go Myanmar Sanor ji manat 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 ro ga ni thaut lwin pe ni ba bi.ကျမခင်မျိုးတပ်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။မီနီယာပိုလစ်မြို့မှာရဲဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့ African American အမျိုးသား George Floyd နဲ့ပတ်သက်ပြီး American နိုင်ငံတလွှားသတင်းနှစ်ပတ်နေပါဆန္ဒပြကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်မှာလေဗင်းကိုဖိနှစ်ဖမ်းဆီးတဲ့နေ့ကိုရဲတွေမတုံအောင်တားမြစ်မဲ့သဘောတူညီချက်ကိုမီနီယာပိုလစ်မြို့တော်ကအတည်ပြုမယ်လို့မျှော်လင့်နေကြပါတယ်။လေဗင်းကိုဖိနှစ်ဖမ်းဆီးတဲ့နေ့ကိုတားမြစ်ဖို့နဲ့ရဲရရှိတူဟာနောက်ရဲရရှိတူခွင့်မပြုတဲ့ဤတုံးနေတာတွေ့ရင်သတင်းပို့အောင်မှာဖြစ်တယ်လို့ဝင်ရောက်တားဆီးဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုမီနီယာပိုလစ်မြို့တော်ညှိနှိုင်းရေးမှူးတွေနဲ့မင်းနီဆိုတာပြည်နယ်တို့ကြားသဘောတူညီမှုရခဲ့ကြပါတယ်ဖလော့ဒ်တေဆုံးရတာအတွက်မင်းနီဆိုတာပြည်နယ်လူ့ခွင့်ရေးဆိုင်ရာဌာနကနိုင်ငံသားရပိုင်ခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုဒီသတင်းပတ်ထဲစတင်ခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်ရခဲ့တာဖြစ်ပြီးဒါကိုမီနီယာပိုလစ်မြို့တော်ကောင်စီကတောက်ကြနေမှာအတီးပြုတ်ပေးမယ်လို့မျှော်လင့်နေကြတာပါ flight တိဆုံးအောင်မှုကလည်း American နိုင်ငံတွင်တရားမျှတရေးနဲ့စနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတလောကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်လာခဲ့တယ်လို့ London Paris နဲ့ Sydney အပါအဝင်ကမ္ဘာတလောမြို့ကြီးတွေထိပါပြန့်နှံ့သွားခဲ့တာပါ Iran ကသူတို့ဖမ်းဆီးထားတဲ့ American ရဲတပ်သားဟောင်း Michael White ကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီး American သမ္မတ Donald Trump စီကငြိမ်းချမ်းတဲ့လေတံထွက်လာတာကိုအခွင့်ကောင်းယူပြီးအမေရိကန်ကနှစ်နှစ်ကြာပြစ်ပယ်ထားတဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာပြန်ဝင်ဖို့အတွက်အီရန်နိုင်ငံချင်းဝန်ကြီးကသမ္မတထရမ့်ကိုစိန်ခေါ်လိုက်ပါတယ်။အီရန်အမေရိကန်ဆရာဝန်မဂျစ်တဟီရီကိုအီရန်ကိုအလဲပြန်သွားဖို့အမေရိကန်ကခွင့်ပြုတာကြောင့်မိုက်ကယ်ဝှိုက်ကိုချက်တပရင်းနေမှာအီရန်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးဒီလိုပြန်လွှတ်ပေးတာအတွက်သမ္မတထရမ့်ကအီရန်ကိုကျေးဇူးတင်ကြောင်းနဲ့ဒါဟာသဘောတူညီချက်အလုပ်ဖြစ်တာပြနေတယ်လို့သူ့ Twitter မှာရေးခဲ့တာပါ။အီရန်နိုင်ငံချင်းဝန်ကြီးကလည်းသမရရဲ့လက်ထောက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအလဲအလှယ်လုပ်တဲ့နေရာမှာအောင်မြင်မှုရခဲ့ကြောင်းနဲ့ထရမ့်သမရဖြစ်လာခြင်းကသဘောတူညီချက်ရခဲ့တာဖြစ်ပြီးအခုဒါကိုဘယ်ချိန်မှာပြန်လုပ်မလဲဆိုတာဆုံးဖြတ်ဖို့သမရထရမ့်ကိုလိမ့်မှုပြီးသူ့ Twitter မှာပြန်ပြီးရေးခဲ့တာပါ။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရထားတဲ့သဘောတူညီချက်ကနေသမရထရမ့်က2018မှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်းများစွာအကြမ်းဖက်မှုတွေနဲ့အကြမ်းဖက်ဝါဒဆွဲဆိုင်ရာပြဿနာကြုံတွေ့နေရတဲ့အာဖဂန်စ္စတန်နိုင်ငံမှာသတင်းတောက်80တဲ့မနေ့ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရတယ်လို့ RSF နယ်စည်းမခြားသတင်းသမားများအဖွဲ့ကတောက်ကြနေမှာပြောပါတယ်။ COVID-19 ရောဂါအကူးဆက်ခံရသူ19,000လောက်ရှိနေပြီးသေဆုံးသူက300ကျော်ရှိနေတယ်လို့အာဖဂန်အရာရှိတွေအတည်ပြုတဲ့နေ့မှာပဲ RSF ကသူတို့ကောက်ယူတဲ့အချက်လက်တွေအရသတင်းတောက်အနည်းဆုံး80လောက်ဒီရောဂါအကူးဆက်ခံရတယ်လို့ပြောတာပါ။ဒါကိုကြည့်ရင်အာဖဂန်သတင်းသမားတွေဟာကမ္ဘာတခြားနိုင်ငံတွေကသတင်းသမားတွေထက်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်ပိုးပြီးခံနေရတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့နှုန်းကအန်အောလိုက်အောင်ကျဆင်းသွားတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေသမ္မတအင်ဗျူနှင်းစီဥယျာဉ်သတင်းစာရှင်းလင်းပွဲမှာဂုံယူစွာပြောကြားခဲ့ပါတယ်။အမေရိကန်ဟာကမ္ဘာမှာစီးပွားရေးအင်အားအကောင်ဆုံးဖြစ်နေတာကြောင့်လက်ရှိရင်ဆိုင်နေရတဲ့ကရောဂါဇိုးတန်ကိုဒီအင်အားနဲ့ကျော်ဖြတ်နိုင်မှာဖြစ်ကြောင်းသမ္မတကပြောပါတယ်။အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့နှုန်းဟာမေလမှာ 73.3 ရာခိုင်နှုန်းထိကျသွားတာဖြစ်ပြီးဒါဟာစီးပွားရေးကျွမ်းကျင်သူအများစုခံမှန်းထားတာနဲ့အများကြီးယိုနေခဲ့တာပါ။ April လတုန်းကအလုပ်လက်မဲ့နှုန်းဟာ 14.9 ရာခိုင်နှုန်းရှိပါတယ်။ March လနဲ့ April လတွေမှာအလုပ်သမား22တန်းကျော်အလုပ်မရှိဘဲဖြစ်သွားတဲ့အခြေအနေကနေမေလထဲမှာတော့အလုပ်ကိုင်2တန်းခွဲနဲ့စီးပွားရေးပြန်ကောင်းလာတယ်လို့ American အလုပ်သမားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ Bangladesh နိုင်ငံ Causes Bazaar ဒေသမှာရွှေငြိဒုက္ခသည် 8,600 လောက်အပါအဝင်လူရေ 3,000 လောက်နေထိုင်တာဖြစ်ပြီးအဲ့ဒီဒေတာမှာလာမဲ့သတင်းပတ်တွေအတွင်းဒါမှမဟုတ်လာပိုင်းအတွင်းမှာပဲ COVID-19 ကာယရောဂါဖြစ်ပွားမှုကြီးနဲ့ကြုံလာရနိုင်တယ်လို့ Bangladesh နိုင်ငံတောင်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။ရှေးကုသရေးအတွက်ဆေးဝန်တန်းရောအထောက်အကူပစ္စည်းပါလုံလောက်မှုမရှိတဲ့အပြင်ဒုက္ခသည်စခန်းတွေမှာလူတွေကြံ့ညံ့နေတာကြောင့်ဒီရောဂါအတွက်အန္တရာယ်တိတ်ကြီးနေတယ်လို့လည်းသတိပေးပါတယ်။တောက်ကြံနေအထီဆိုရင်ရွန်ဂျာဒုက္ခတဲ့စခန်းမှာဒီရောဂါအကူးဆက်ခံရတဲ့အတီးပြုတ်လူနာ29ယောက်ရှိနေပြီဖြစ်ပြီးသေဆုံးသူက1ယောက်ရှိပါပြီ။ရွန်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ လက်ရှိမှာမြန်မာနိုင်ငံကိုခုအစီအစဉ်နဲ့ကိုပြန်လာနေတဲ့ဒီဒုက္ခတွေတွေကိုလက်ခံနေတာဖြစ်ပြီးပြန်လာသူတဦးမှာ COVID-19 ရောဂါရှိကြောင်းအတည်ပြုခဲ့တဲ့အတွက်ကူးသတ်မှုပေးနေတာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမ်းထုံးပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဂျပန် Kirin Company နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပဒေ Limited Company ကိုစီးရင်စစ်နိုင်ရေးအတွက်နာမည်ကြီး Deloitte Company ကိုငှားရမ်းအသုံးပြုသွားမယ်လို့ဂျပန်အဖျော်ယမကကော်ပဏီ Kirin Holdings ကတောက်ကြနေကပြောပါတယ်မြန်မာစီးပွားရေးဥပဒေကလူ့ခွင့်ရေးချိုးဖောက်မှုတွေရှိတဲ့မြန်မာစစ်တပ်ကိုငွေကြေးလွှဲပြောင်းပေးရနေတယ်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်စစ်ဆေးနိုင်ရေးအတွက် Kirin Company ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့ Asia Nikkei သတင်းကပြောပါတယ်ကုလသမဂ္ဂ Challenge ဖွဲ့ရေးကော်မရှင်ကလည်းဥပဒေကော်ပဏီကိုတက်မတော်ရဲ့အစီအမံကောင်းဆောင်တွေပိုင်ဆိုင်ပြီးကော်ပဏီပေါ်သူတို့ရဲ့ဩဇာလွှတ်မှုမှုရှိတယ်လို့2019ခုနှစ်ထောက်အစီအကံစာမှာဖော်ပြထားပါတယ်ဂျပန်ကထိပ်တန်းဘီယာကော်ပဏီဖြစ်တဲ့ Kirin ကမြန်မာဘရူဝရီနဲ့မန်လေးဘရူဝရီတို့နဲ့အတူဖက်ဆက်လုပ်ငန်းတစ်ခုလုပ်ရဲ့ share 51 ရာခိုင်နှုန်းပိုင်ဆိုင်ထားတာပါ။အဲ့ဒီကော်ပဏီတစ်ခုရဲ့ share တွေကို American Dollar 564သန်းနဲ့2015နဲ့2019ခုနှစ်တို့မှာတည်တည်ဝယ်ယူခဲ့တာဖြစ်ပါတယ်။မြန်မာဘရူဝရီကိုမြန်မာစီးပွားရေးဥပိုင်က1995ခုနှစ်ကတည်ထောင်ခဲ့တာပါ။တကယ်လို့ audit လုပ်ပြီးစုံစမ်းစစ်ဆေးချက်တွေအရဆက်ဆွဲချက်တွေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့ဂျပန် Kirin Company အနေနဲ့မြန်မာနိုင်ငံတွင်းကသူရဲ့စီးပွားရေးဗျူဟာကိုပြန်လည်တုံ့တက်ရမှာဖြစ်တယ်လို့လည်း Asia Nikkei သတင်းကပြောပါတယ်Kirin Company အနေနဲ့ဥပိုင်းနဲ့စီးပွားဆက်ဆံရေးကိုပြန်လည်တုံ့တက်မှုတစ်စိတ်တစ်ပိုင်းဖြစ်ဖက်ဆက်လုပ်ငန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးရွေးချယ်စရာတခြားနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းတောက်ချာလေးကထုတ်ပြန်တဲ့ Company ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာတပ်မတော်နဲ့ဆက်နွယ်တဲ့ Company နဲ့ဖက်ဆက်လုပ်ကိုင်တာကြောင့် Kirin ဟာလူခွေရေးဖွဲ့စည်းတွေရဲ့ဖိအားပေးမှုကိုခံနေရတာပါ။မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေပိုပိုအကောင့်လာစေဖို့ American Dollar 8.8 သန်းပေးရသွားမယ်လို့ကမ္ဘာ့ကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ Global Alliance for Vaccines and Immunization Gavi ကပြောပါရယ်။ပုဂ္ဂလိကနဲ့အစိုးရလက်တွဲဆောင်ရွက်တဲ့ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေကိုအကောင့်ထည့်ဖို့ဆောင်ရွက်ပေးနေတဲ့ Gavi အဖွဲ့ကမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကနဦးရာထားထားတဲ့အဲ့ဒီ American Dollar 8.8 သန်းကိုကာယောကတိုက်ဖျက်ရေးမှာပြောင်းလဲသုံးစွဲမယ်လို့ဇော်လာ3ရက်နေ့မှာကြေညာခဲ့တာပါ။ကာဗီကပီအမ်ရဲ့ရမုံငွေတွေကိုကျမ္မာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းတွေရရှိရေး COVID-19 ကူးစက်မှုကိုလေ့လာဆောင်ကြည့်ရေးနဲ့တက်ခွဲစမ်းသပ်စစ်ဆေးရေးလူလူပညာပေးရေးနဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးကိစ္စတွေမှာအသုံးပြုသွားမယ်လို့ပြောပါရယ်။ American Dollar တသန်းနီးပါးကိုတော့ Oxygen ပေးတဲ့စက်တွေရရှိရေးနဲ့အသက်ရှူအထောက်အကူပြုဆေးရုံသုံးကိရိယာတွေရရှိရေးမှာသုံးစွဲသွားမှာဖြစ်ပါရယ်။ UNICEF နဲ့ Gavi တို့ပူးတွဲအထောက်ပံ့တဲ့မိလ၁၀ရက်နေ့ကစမ်းသပ်ကိရိယာ1000ရန်ကုန်မြို့ကိုရောက်ရှိခဲ့ပြီလို့လည်း Gavi အဖွဲ့ကပြောပါရယ်။ဇော်လာ၄ရက်နေ့ကCOVID-19 ကာကွယ်ဆေးကမ္ဘာလုံးဆိုင်ရာညီလာခံကိုဗီဒီယိုကတစ်စင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဥဆောင်ကျင်းပခဲ့ပြီးကုလသမဂ္ဂကထောက်ခံမှုပေးထားတဲ့ Gavi အဖွဲ့အတွက်ရမုံငွေရရှိရေးဆွေးနွေးခဲ့ကြပါတယ်။ COVID-19 ကာကွယ်ဆေးအတွက်ရမုံငွေ9ဘီလီယံရရှိဖို့မှန်းထားရမှာဗြိတိန်နိုင်ငံက American Dollar 1ဘီလီယံကျော်ကို9နှစ်ခွဲပေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံကလည်း American Dollar 1,300ပေးရမယ်လို့ကြေပေးခဲ့ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်ဆက်ရုံလုပ်သားတွေအတွက်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးပေးမဲ့တက်ခွဲခန်းတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကမ္ဘာထိပ်တန်းဖက်ရှင်ဒီဇိတ်အဝတ်ထည်တွေကိုချုပ်လုပ်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်ဆက်ရုံလုပ်သမားတွေအကြားဗိုင်းရပ်စ်ပိုးကူးစက်မှုမရှိစေရေးအတွက်အထည်ချုပ်လုပ်ငန်းရှင်တွေကအခုလိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းရှင်တွေနဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGMEA နဲ့ဘင်္ဂလားဒေ့ရှ်စီဂျူယောဂဆိုင်ရာအဖွဲ့အစည်းတို့ပူးပေါင်းဆောင်ရွက်တဲ့တီတက်ခွဲခန်းကလာမယ့်စနေနေ့ကစပြီးဒီနေ့တက်ခွဲနမူနာ180လောက်အထိစစ်ဆေးပေးသွားမှာဖြစ်ပြီးအလားတူတက်ခွဲကန်နှစ်ခုကိုလည်းမကြခင်ဖွင့်လှစ်သွားဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံပြည်ရဲ့အနောက်နိုင်ငံတွေကိုအဝတ်အစားတွေနဲ့ဖိနှက်တွေအများဆုံးချုပ်လုပ်တင်ပို့နေတာဖြစ်ပြီးပို့ကုန်လုပ်ငန်းရဲ့80%ရာခိုင်နှုန်းကအထည်ချုပ်လုပ်ငန်းအပေါ်မှီခိုနေရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံလုံးရောဂါပိုးကူးစက်ခံထားရသူ6000လောက်ရှိပြီးသေဆုံးသူ100ကျော်ရှိနေပါတယ်။အထည်ချုပ်လုပ်သား290ကျော်ရောဂါပိုးကူးစက်ခံထားရပေမဲ့သေဆုံးတာတော့မရှိပါဘူး။တောက်ကြနေမတဲ့အစောပိုင်းတုန်းကအမေရိကန်စစ်သမိုးတစ်စီးထိုင်ဝမ်ရေလက်ကြားကနေဖြတ်ပြီးခေါင်းမောင်းခဲ့တာကိုတမင်ရန်စတဲ့လုပ်ရဖြစ်တရုတ်နိုင်ငံပိုင်မီဒီယာတွေကဆွဆွဲပြောဆိုသလိုအင်တာနက်တွေမှာလည်းရေးသားခဲ့ကြပါဗျ။ ပရင်ဒုံတဲ့ LD Bug အမျိုးအစားဖြတ်တင်မော USS Russell ဟာတရိပ်မှတ်သုံးပတ်တွင်ထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းခုံမောင်းခဲ့တဲ့ American ရေတပ်ရဲ့ဒုတိယမြောက်သင်္ဘောဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားတဲ့ USS Russell စစ်သင်္ဘောဖြတ်တန်းခုံမောင်းသွားတာနဲ့ပတ်သက်လို့တရုတ်စိုးရတာဝန်ရှိသူတွေကတရားဝင်ပြောကြားတာမရှိပေမဲ့နိုင်ငံပိုင် Global Times သတင်းစာအပါအဝင်တခြားသတင်းဌာနတွေမှာတော့ဒါကိုရန်စတဲ့လုပ်ရအဖြစ်သူစစ်တပ်ပြောခွင့်ရရန်ကုန်ချင်းကိုကုတ်ကပြီးရေးသားကြတာပါ American စစ်သည်မှုတွေဖြတ်တန်းတာနဲ့လင်းပြန်တမ်းမှုတွေဟာတူပြည်သူရေးကိုဆော့ဖက်ရရောက်တယ်လို့ဒေတာတွေငိမ့်ငိမ့်နဲ့တည်ငြိမ်မှုကိုထိခိုက်စေပြီးတနိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေကြောင်းပြောခွင့်ရရန်ကမတ်လကထုတ်တဲ့လာစင်သတင်းစာရှင်းလင်းပေါ်မှာပြောခဲ့တာပါJoseph Russell ပါဝင်ဒီနေ့အတွင်း American ရေတပ်သင်္ဘောတွေထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းခုံမောင်းခဲ့တာခုနှစ်ချိန်ရှိပြီဖြစ်ပါတယ်ခင်ဗျာစနေနေ့မနက်ပိုင်းနောက်ဆွေးနွေးတဲ့တွင်တွင်နားဆင်ပြီးမှာတော့တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဒီမှာကစုမမရှင် View American အတိုင်းရဲ့သောရရှင်တွေကိုအမေရိကန်ပြည်တော်စုတဝန်ဆန္ဒပြပွဲတွေစတင်ခဲ့ရတဲ့လူမဲမျိုးသားတဦးရဲကဖမ်းတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့အဖြစ်အပျက်စခဲ့တဲ့မီနီဆိုတာပြည်နယ်တွေကစိန်ပေါ်မြို့လုံခြုံရေးလက်ရှိအခြေအနေကိုတော့ National Guard ပြည်တွင်းအရန်တပ်ဖွဲ့ဝင်တဦးရဲ့ဖခင်နဲ့ဖြစ်တဲ့မျိုးရမြန်မာရှမ်းတိုင်းသားတို့နဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရအောင်ပါရှင်။မီနီဆိုတာရဲ့နောက်ဆုံးအခြေအနေပေါ့နော်အဲ့ဒါလေးနဲ့လည်းသိချင်လို့ပါရှင်ဟုတ
်။အော်အခုတော့အခင်းဖြစ်ပေါ်တဲ့အခြေအနေတော့အားလုံးတော့ဒီနေ့စနေကောက်ဝင်လာပြီးနောက်ပိုင်းပေါ့နော်အားလုံးဟိုငြိမ်းချမ်းတော်ပြီလို့ထင်ပါတယ်။အမေပေးထားတဲ့ဟိုကပ်ယူမိတ်ပေးထားတဲ့ဟာတွေလည်း support ပေးလာတယ်လို့တွေ့ရတယ်။ပြီးတော့အိမ်ကလည်းတမီးဖြစ်သူကလည်းနေစနေကောက်မှာဝင်ထားတယ်ဆိုတော့အခုလည်းဟိုအခင်းဖြစ်ကလေးကတော်ရဲသူဒီပြန်တော့မရောက်သေးဘူးပေါ့နော
်အခုကိုနေဝင်းတို့ရှိနေတဲ့မြို့ရဲ့အခြေအနေရောဘယ်လိုများအနေထားရှိပါလဲစီဖြစ်တော့ရောဘယ်လောက်ထိဆူဆူဝါးဝါဖြစ်သွားလဲ
ကျွန်တော်မနီဆိုရာစိတ်ပေါ်မှာခင်ဗျဟုတ်ကဲ့လက်ရှိအခြေအနေမှာတော့ဖြစ်တာတော့ဟုတ်မနီဆိုရာမနီအပ်ပလက်မှာဖြစ်တော့ပေါ့နော်အတစက်တမ်းမှာပဲဒီစိတ်ပေါ်တော့ကိုနောက်ပိုင်းဒီလိုလူရဲ့ခိုးမှုတွေထိုးပါမှုတွေဖြစ်လာတော့ကျန်တဲ့လာတော့တွေ့ရတယ်အခုတော့ကောင်းတော့ပြီလို့ထင်ပါတယ်ဟုတ်ကဲ့
ဒီအလုတ်ကတော့ပုံမှန်သွားနေတာပေါ့နော်ဟုတ်ကဲ့အဲ့ဒီအလုတ်သွားနေရတဲ့အချိန်တော့ရောလုံလုံရဲကစိုးရိမ်ပြအမိထားရှိလားရှင်ဟုတ
်အလုတ်ကတော့ပုံမှန်သွားနေပါတယ်တို့တော့ဒီအရေးတင်ဖြစ်တဲ့အချိန်လေးမှာတော့ကိုယ်ဖိတ်ဖတ်ပြီးရှောင်ပြီးသွားနေရတယ်စိုးရိမ်ရတယ်တို့တော့အလုတ်ရုံကလည်းပြောတယ်အိမ်ပြန်တဲ့အခါကျရင်တော့လည်းတတိဝိဒ္ဓယာနဲ့သွားဖို့ရေးကြည့်တယ်ဆိုတဲ့အကြောင်းလည်းပြောလိုက်သေးတယ
်စိန်ပေါ်မှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာရောလည်းတော့လုံလုံရဲစိုးရိမ်ရတဲ့အချိန်လေးပေါ့နော်သူတို့ဘက်ကရောဆိုးရိမ်နေကြတဲ့အနေအထားရှိလားရှင
်ဟုတ်ကဲ့အဲ့ဒီအချိန်ကတော်တော်လေးအားလုံးကိုဆိုးရိမ်နေကြတဲ့ဆိုတော့အပြင်လည်းမထွက်ရဘူးပြီးတော့လည်းဒီ COVID-19 ကြောင့်အကျောက်တရားတွေလည်းရှိနေတဲ့အချိန်မှာအခုလိုမျိုးအခင်းဖြစ်သွားတော့ပိုပြီးအကျောက်တရားတွေဝင်လာတဲ့အတန်းလိုက်တော့လူတွေကအပြင်ကိုမထွက်ရတော့အောင်ဖြစ်သွားကြတယ်အခုကတော့ဒီ curfew ခုနောက်ပိုင်းတပြေးပြေးဆော့ပေါ်လာတယ
်ခုကသမီးရလည်း National Guard မှာတာဝန်ယူထားတယ်ဆိုတော့ခုလိုစီအစမ်းဖတ်မှုတွေပေါ့နော်ခုလိုဆန္ဒပြမှုတွေလည်းရှိနေတော့ဖခင်ပြောင်းနေနေပေါ့နော်ဘလို့များစိုးရိမ်မှုရှိပါလဲရှင်သမီးရောကိုတင်ဝင်းတို့ဘာများသတိပေးပါလဲရှင်သူအဲ့လိုမျိုးလုံလုံရေးသွားပြီးယူရတော့မယ်ဆိုတော့လေ
အိမ်ကအားလုံးကိုအပြင်မထွက်ဖို့တော့သတိပေးသွားတယ်ခင်ဗျာသူတို့စီကဘာမှ information တွေမရတဲ့အခါကျတော့အများအားလို့စိုးရိမ်နေပြီးတော့လည်းသူစီကိုလည်းအများအားဖြတ်သွဲလို့လည်းမရဘူးဖြစ်နေတယ်သူတို့ပြောပြချက်အရာတော့သူတို့ကဒီဆိုင်တို့ဒီစတိုးဆိုင်တို့စောက်အုံကြီးတို့မှာတာဝန်ချတယ်လုံခြုံရေးတွေပေးထားတယ်ဒီလူလူတို့ထက်ကောက်ွယ်ဖို့ဆိုပြီးတော့မှတာဝန်ယူနေရတာပေါ့နော်အဲ့ဒါပဲကြည့်ရတယ
်ခုအဲ့တော့တမီးကိုရိုင်ရလည်း National Guard ဖြစ်တယ်အခုကလည်းစိန်ပေါ်မှာဒီလိုမျိုး National Guard ပြေဘက်ကနေတာဝန်ယူထားပြီဆိုတော့ဒီစိန်ပေါ်မှာရေးနေတဲ့မြို့ကတရားဝင်နေဒီလုံခြုံရေးခြေလေးပေါ်မှာရောစိတ်ချရပြီလို့ထင်လားဘယ်လိုမျိုးထပ်ပြီးတော့လုံခြုံရေးအစီအမံတွေတိုးမြင့်ပေးဖို့လိုလဲနောက်ပြီးတော့တူတူဘက်ကရောဘယ်လိုအနေထားရှိပါလဲရှင
်ကျွန်တော်ပုံမှန်လောက်သွားနေတာကြတော့အများတို့ကားဆင်းနေတယ်အခုနောက်ပိုင်းဟုတ်နေရှင်ရကဝင်လာပြီးနောက်ပိုင်းမှာလူတွေကဟိုလမ်းပေါ်မှာလည်းတွေ့မြင်လာရတယ်ကားတွေလည်းများလာတယ်ကားတွေလည်းကျလာတယ်ဒီအလုပ်ဆင်းတဲ့လူတွေများလာတယ်ဆိုတာကိုတော့တွေ့ရတယ်ဆိုလိုတာကလည်းမြေစည်းကမ်းလောက်ပြီးလို့ထင်ပါတယ်
နောက်ဆုံးအနေနဲ့ပါခုကဒီကိုဗစ်ကာလနဲ့ဖြစ်တဲ့ဆန္ဒပြပွဲတွေနဲ့ဖြစ်နေတဲ့ခါကြတော့လူတွေရဲ့ဒီလုံခြုံရေးနောက်လုပ်ငန်းပုံမှန်သွားနေရတဲ့အချင်းချင်းပေါ့နော်3 base ကားပြောချင်တာတော့ရှိပါလိမ့်ရှင
်အချင်းဖြစ်တဲ့အချိန်မှာတခုကောင်းတာကကျွန်တော်ပုံမှန်ပြည်သားတွေရတယ်ပုံမှန်ပြည်သားချင်းချင်းမှလည်းတယောက်နဲ့တယောက်ဆက်သွယ်ပြီးတော့မြေမြန်ကြတယ်ခုလက်ရှိအချိန်နဲ့မှာကျတော့အိမ်မနေနေဖို့တင်ပါတယ်ဒီယောဂကြောင့်လည်းတခုရဲ့အိမ်မနေကခုတက်အသက်လုံခြုံမယ်လို့ကျွန်တော်မြင်တယ
်ကျေးဇူးအများကြီးတင်ပါတယ်နော်ဖြစ်ပြတာဟုတ်ကဲ့ပါ
ကျေးဇူးတင်ပါတ
ယ်ဒါကတော့မီနီဆိုတာပြည်နယ်တွေကစိန်ပေါ်မြို့ကတူဖြစ်တဲ့ကိုနေဝင်းကိုဆက်သွယ်မြင်ခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
။ American ပြည်အောင်စု Minneapolis မြို့မှာရဲတွေဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တဲ့လူမဲအမျိုးသား George Floyd ရဲ့အောက်မေ့ဘွယ်အခမ်းအနားကိုလူတွေရာနဲ့ချီတက်ရောက်ခဲ့တဲ့တစ်ချိန်တည်းမှာပဲ George Floyd တည်ဆုံမှုမှာရဲတွေရဲ့အင်အားအလွန်ကျွံသုံးခဲ့တဲ့အပေါ်လွှတ်တော်အမတ်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။Desmond O'Neil ရဲ့သတင်းတော်ကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်
။ The Lord is my light and my salvation. Whom shall I fear?
George Floyd ရဲ့ပထမဆုံးအောက်မေ့ဘွယ်အခမ်းအနားကို Minneapolis မြို့မှာကြာသပတေးနေ့ကကျင်းပခဲ့ပြီးလူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲ Washington မြို့တော်မှာလည်းအထက်လွှတ်တော်ဒီမိုကရက်တွေဟာ George Floyd ကိုသတိရအောက်မေ့ခြင်းအထိမ့်မှအဖြစ်နဲ့အချိန်8မိနစ်နဲ့46စက္ကန့်ကြာဂုဏ်ပြုခဲ့ကြပါတယ်။ Cory Booker ဟာ New Jersey အထက်လွှတ်တော်အမတ်ဖြစ်ပါတယ်။
We gather here in solemn reverence to not just mark his
tragic death, but to give honor to his life. George Floyd's death is not just a tragic loss, but it is also a tribute to his life.
American leaders have taken their own steps to honor his life. They have taken their own steps to honor George Floyd's death. They have taken their own steps to honor George Floyd's death. They have taken their own steps to honor George Floyd's death. They have taken their own steps to honor George Floyd's death.
It's a long overdue wake up call to the country that there are too many of these cases where
ရေကဖန်ထားတဲ့အချိန်တွေအတော်လေးညှင်းမဲ့နှိမ့်ဆက်ဆံရပြီးဒီမဲ့အမျိုးသားတွေပြစ်ဆိုးရတာအတော်များရှိနေတဲ့ဒီနိုင်ငံအတွက်တော့ဒါကအတော်လေးအချိန်လင့်နေပြီဖြစ်တဲ့အချက်ပေးခေါင်းလုံးတန်ဖြစ်ပါတယ
်။ဒါအပြင်ဒီမိုကရက်ထက်လွတ်တော်မတ် Dick Durbin ကလည်
း We have questions before us today that are of constitutional moment.
ဖွဲ့စည်းပုံခြေကဥပဒေနဲ့ဆိုင်တဲ့မျိုးကွန်းတွေဒီနေ့ကျွန်တော်တို့ရှေ့မှာရှိနေပါတယ်။ American တရားစီရင်စနစ်ဟာကျွန်တော်တို့ရဲ့ဒီမိုကရက်တစ်စံနှုန်းတွေနဲ့မကန့်ညီတဲ့လူမျိုးရေးခွဲခြားမှုဖြစ်နေပါလား
။ Floyd တေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်မှာ Mitch McConnell လို့ထိတ်တန့် Republican အထက်လွှတ်တော်မတ်တွေကလည်းပြစ်တင်ရှုတ်ချပါတယ်
။ In no world whatsoever should arresting a man for an alleged murder crime. ဒီလို
ကျူးလွန်နေဆိုတဲ့လူတယောက်ရဲကလေပင်ပေါ်ဒူးနဲ့6မိနစ်ကြာထောက်တာပြီးကျွန်တော်အသက်ရှူမရတော့ပါဘူးလို့ပြောရင်အတန်ပြောက်သွားတဲ့အထိဖမ်းဆီးတာပြီးတော့လုံးဝကူဖြစ်တဲ့ကိစ္စမဟုတ်ပါဘူး။
Republican Party ခေါင်းဆောင်တွေဟာ George Floyd တည်ဆုံးခဲ့တဲ့ပုံမှာဝန်ထဲကြောင်သူမိသားစုနဲ့ထပ်တူရှိကြောင်ပြောကြားခဲ့ပေမဲ့လည်းသမ္မတ Trump ရဲ့လုပ်ရည်ဒီအပေါ်မှာတော့တိတ်ပြီးတော့ဝေဖန်တာတွေမလုပ်ကြပါဘူး။သမ္မတ Trump ဟာအပြီးတော့အပြင်ဘက်ကဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့အတွက်စစ်တပ်ကိုခေါ်ခဲ့ပြီးအဲ့လိုသမ္မတ Trump ကတက်တယ်ခေါ်လိုက်တဲ့ပုံမှာ Arkansas Republican အထက်လွှတ်တော် Matt Tom Cotton ကလည်းထောက်ခံကြောင်သူ့ရဲ့သဘောထားအမြင်ဆောင်းပါးမှာဖော်ပြခဲ့သလိုဆန္ဒပြပွဲတွေကတချို့နေရာတွေမှာအကြမ်းဖက်တာတွေအထိဖြစ်လာနေတဲ့အချိန်မှာအခုလိုတက်တွေကိုချပြဖို့ကလိုအပ်တယ်လို့လည်း Fox သတင်းဌာနကပြောလိုက်ပါတယ်
Let's see how these anarchists respond when the 101st Airborne is on the other side of the street.
America စစ်တပ်အမတ်တရားတဲ့အထူးတပ်ဖွဲ့ကိုလမ်းတစ်ဖက်မှာခြားထားလိုက်မယ်ဆိုရင်အဲ့ဒီမဲမဲဝါးတွေဘယ်လိုတုံ့ပြန်မလဲဆိုတာကြည့်ကြတာပေါ့
ဒါမဲ့လည်းလွတ်တော်ဒီမိုကရက်တွေကတော့သမ္မတ Trump ရဲ့လိုရပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီး America မှာရဲတပ်ဖွဲ့ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေကိုပြောင်းလဲဖို့ရည်ရွယ်တဲ့ပြင်းပြင်းပြောင်းလဲမှုတွေကိုရေးဆွဲနေကြပါတယ်ဒီချိန်ထဲမှာပဲ American နိုင်ငံတဝန်းကလမ်းတွေပေါ်မှာငြင်းငြင်းကြမ်းကြမ်းနဲ့တရားဥပဒေစိုးမိုးမှုတွေပြန်ဖြစ်လာဖို့အတွက်ဒီမိုကရက်တွေရော Republican တွေပါ PR တွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်နီပေါ်နိုင်ငံမှာနှစ်လကျော်နီးပါးကြာပိတ်မိနေခဲ့တဲ့မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့တောက်ကြနေညနေပိုင်းကမြန်မာနိုင်ငံကိုပြန်ရောက်လာကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။နီပေါ်နိုင်ငံမှာကိုဗစ်ကူးစက်မှုကာကွယ်နိုင်ရေးအတွက်မတ်လ23ရက်နေ့ကစလို့လူတွေနေအပြင်မထွက်ရလော့ကဒေါင်းအမိန့်ကိုချမှတ်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံထဲရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းပိတ်မိသွားခဲ့တာပါ။အဲ့လိုပိတ်မိရင်မြန်မာပြည်ပြန်လိုပေမဲ့ကယ်သူမဲ့ဖြစ်နေရကအခုတော့နီပေါ်မှာရှိတဲ့မြန်မာတန်ယုံမြန်မာအစိုးရနဲ့မြန်မာတပ်မတော်တို့ဝိုင်းဝန်းစီစဉ်မှုကြောင့်ပိတ်မိနေတဲ့မြန်မာတွေကို Focus 70အမျိုးအစားမြန်မာတပ်မတော်လေယာဉ်နဲ့နီပေါ်မြို့တော်ကတ်မန်ဒူလေဆိပ်မှာလာကြိုပေးတာကြောင့်ဇွန်လ5ရက်တောက်ကြညနေပိုင်းမှာမြန်မာနိုင်ငံကိုပြန်ရောက်လာပြီဖြစ်တယ်လို့နီပေါ်နိုင်ငံကတ်မန်ဒူ School of Law တက္ကသိုလ်မှာစာတမ်းပြုစုကိုသွားရင်းပိတ်မိခဲ့တဲ့ကျောင်းသူမတ်တီရာဆိုက VOA ကိုရှင်းပြပါတယ
်ကျွန်တော်တို့လည်းသတင်းမှပြောလိုက်တယ်ပေါ့အင်းလေတအားပြန်ကျင်ကြတယ်ပေါ့နော်နေပေါ်မှာဆိုတော့အဲ့နောက်ပိုင်းကျတော့ကျွန်တော်တို့တန်ယုံကနေဆက်သွယ်လာတယ်လူစီရင်ဘယ်နှယောက်ရှိလဲပေါ့နော်အတိအကျပြန်မဲ့လူပေါ့အဲ့နောက်ပိုင်းသူတို့လည်းလေရင်လာကြို့ဖို့အခြေအနေဖြစ်နိုင်တယ်ပေါ့နော်အဲ့လိုပြောတယ်ပြီးရင်မြန်မာနိုင်ငံပြန်ပို့မယ်ဆိုရင်ကျွန်တော်တို့ PCR test လုပ်ပြီးမှပဲပို့မယ်ပေါ့ PCR ဆိုတော့ကျွန်တော်တို့ရဲ့အားကောင်တို့ဖက်ကိုယူပြီးတော့စစ်တာဒီကိုရိုနာဗိုင်းရပ်စ်ရှိမရှိပေါ့နော်တန်ယုံမှာနေရနေရ PCR test free စစ်ပေးတယ်အဲ့ဒီနေပေါ်ကဆရာဝန်တွေကလာပြီးတော့ဈေးနေစစ်ပေးတယ်ကျွန်တော်တို့ရဲ့ certificate က3ရက်နေမှရတယ်။ကံကောင်းတော့တော်သေးတယ်အကုန်လုံး negative တွေထွက်ကြတယ်။ပြီးတော့9ရက်နေလင်းလာကြုံမယ်ဆိုပြီးတန်ယုံကဖုန်းဆက်ပေးတယ်။ တမရဝလီရင်နဲ့လာကြူတယ်ကျွန်တော်တို့အခကြီးမွေလည်းပေးစရာမလိုဘူးဖရီးပဲပြန်ခဲ့လိုက်ရလား
နီပေါ်မှာလာကြူပေးတဲ့ကယ်ဆယ်ရေးလေယာဉ်နဲ့လိုက်ပါလာခဲ့ပြီးအခုတော့ရန်ကုန်တက္ကသိုလ်ဝင်းတွင်ကွာရန်တီးစင်တာမှာရောက်နေတဲ့တောင်ကူမြို့ကကိုထွန်းအောင်ကတော့မြမတန်ယုံရဲ့အကူအညီဆောင်ရွက်မှုတွေကိုပြောပြပါတယ
်အခုထက်ကျွန်တော်တို့အင်တာဗျူးပြီးတဲ့နောက်ပိုင်းမှာနေ့ရက်သုံးရက်လောက်မှာကျွန်တော်တို့အစိုးရလေယာဉ်လာကြူမယ်လို့ကျွန်တော်တို့တန်ယုံကထုတ်ဆက်ပါတယ်သတင်းကြားတော့ကျွန်တော်တို့အရင်ပြောသွားတယ်ပြီးတော့တန်ယုံကလည်းကျွန်တော်တို့ပါဆိုလေးပါလေးစာရွက်စာတမ်းဒီအကုန်လုံးပြီးသားတွေအကုန်ထောင်းပြီးတော့ကျွန်တော်တို့လှုပ်ရှားပေးပါတယ်9ရက်နေ့မှာကျွန်တော်ပြန်နိုင်ခဲ့တယ်ပေါ့ကျွန်တော်တို့အခုရန်ကုန်တက္ကသိုလ်ဆောင်မှာကျွန်တော်တို့ကွာရန်တင်းနေနေပါတယ်အားလုံးအဆင်ပြေပါတယ်ကွာရန်တင်း20ရက်တော့နေရမယ
်အခုလိုအိမ်ပြန်ခွင့်ရရေးဝိုင်းဝန်းကူညီခဲ့ကြတဲ့ VOA အပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေအားလုံးကိုကျေးဇူးတင်မိကြောင်းမတ်တီရာဆိုးကပြောပါတယ်
ကျွန်တော်တို့တကယ်ကိုရင်းနှီးကနေလိုက်လိုက်လေးလေးကျေးဇူးတင်တယ်တချို့ဆိုရင်ပြောကြတယ်အဝမ်းသာလုံးလုံးမျက်မြင်ကြောင်ကြတယ်ပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့အစိုးရကဒီလိုကြီးကြီးယူဆိုင်တယ်ပေါ့နော်ဘလို့ကျေးဇူးတင်ကြောင်ပြောရမှန်းမသိတော့ဘာလို့လဲဆိုတော့ကျွန်တော်တို့ကတအားကိုအိမ်ပြန်ခြင်းနေကြတာလေအဲတကယ်လည်းအိမ်ပြန်ဝင်လည်းရရောပြောစရာစကားတော့ပျောက်သွားတယ်တကယ်ကိုပြောလုံးမိသားစုတွေနဲ့ကတော့ဆက်သွယ်ဖုန်းဆက်တယ်တမီးလေးကလည်းတအားကိုပြောနေတာမမီးရေမြန်မာနိုင်ငံရောက်ပြီဆိုပြီးတော့လေ
မြန်မာအစိုးရကဆီလွတ်လိုက်တဲ့တက်မတော်ကယ်ဆယ်ရေးလေရင်ပေါ်မှာစုစုပေါင်း53ဦးပါဝင်ပြီးမြန်မာနိုင်ငံသား52ဦးနဲ့နီပေါ်နိုင်ငံသူ2ဦးပါဝင်တာပါနီပေါ်သူကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့မှအလုပ်လုပ်နေတဲ့သူ့အမျိုးသားနဲ့သားသမီးတွေစီလိုက်လာတာလို့သိရပါတယ်နီပေါ်နိုင်ငံထဲမှာပြေးမိပြီးနောက်ပြည်တော်ပြန်လူစိတ်ပြင်းပြပြီးတကယ်လက်တွေ့မြန်မာနိုင်ငံကိုပြန်ရောက်လာတာကြောင့်ပြောမပြတတ်အောင်ဝမ်းမြောက်မိကြောင်းကိုထွန်းအောင်ကပြောပါတယ
်အရင်ပဲပြောပါလေအိမ်ပြန်မရောက်ပြီမဲ့လေဒီကိုဖုန်နိုင်ငံလေးကိုပြန်ရောက်ဆိုတော့အရန်ဝမ်းသာပါဘောနော်အကြောင်းမျိုးလို့လည်းသိနေပြီလေကျွန်တော်မြန်မာနိုင်ငံသားအားလုံးကိုအမိကြီးကိုပြန်လာဖို့ဆိုတော့ကြိုးစားပေးကြတဲ့စစ်ဆန်လူကြီးများအားလုံးကိုကျွန်တော်အထူးပဲကျေးဇူးတင်တယ်ဗော
နီပေါ်နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ထုတ်ဖို့ကာထမန်းဒူးလေစိတ်ကိုတောက်ကြနေမနဲ့17နိုင်လောက်ရောက်လာခဲ့တဲ့မြန်မာတပ်မတော်လေရင်ပေါ်မှာမြန်မာနိုင်ငံတွင်ပြိမိနေတဲ့နီပေါ်နိုင်ငံသား26ဦးကိုတင်ဆောင်လာခဲ့တယ်လို့လဲနီပေါ်နိုင်ငံတို့သတင်းစာတွေမှာဖော်ပြကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံတက္ကသိုလ်အတွင်းမှာ COVID-19 ရေးပေါ်ကာလအတွင်းလုပ်ငန်းတွေချော့ချလိုက်တာကြောင့်မြန်မာလူသမားတွေအလုံးလက်မဲ့ဖြစ်ရတာတွေကိုပြောပြပါမယ်ကျွန်မအေးမှာပါထိုင်းမြန်မာနယ်စပ်တက္ကသိုလ်မဲဆောက်မြောက်ပြည်မြို့ဆိုတာဟာမြန်မာလူသမားတွေအများစုလင်ပေါက်ထွက်ပေါက်ကြီးဖြစ်ပြီးတရားဝင်ရောတရားမဝင်လူသမားတွေရောမြန်မာလူသားသိက္ခာနဲ့လောက်အလုပ်လုပ်နေကြတာပါတချို့ကတော့ဒါဒီဒီမှာခေါ်တဲ့အလုပ်တွေကိုလုပ်ရတဲ့အလုပ်သမားတွေလည်းရှိနေပါတယ်။နှိစီအထည်ချုပ်စိတ်ယုံလေးနဲ့ပလတ်စတစ်ကောပစ္စည်းထုတ်လုပ်တဲ့စိတ်ယုံလေးစောက်လို့ရေးဆိုင်ပြီးဆိုင်ကင်းကအလုပ်သမားတွေအားလုံးဟာအလုပ်နဲ့တဲ့အခြေအနေတွေကိုအများဆုံးရေးဆိုင်နေရကြောင်းရောင်ကြီးလူသမားအဖွဲ့ရဲ့တာဝန်ရဲ့ဦးမိုးကျော်ကအခုလိုပြောပါတယ်
။လုပ်ငန်းကုန်တွေရေးဆိုင်တာလူလျှော့လိုက်တာအလုပ်သမားတွေဟိုလာလုပ်ပတ်ပြီးပြိတ်သိမ်းပြီးလို့ကြတော့ဒီရက်ပြန်ကြတဲ့အလုပ်သမားတွေပုံစံများများရှိတာလေပေါ့နော်။ဒီပြောမယ်ဆိုလို့ရှိရင်ဗန်းဆိုင်ကွယ်ရမှာရှိတဲ့ကော်ဖီစီးစိတ်ရဆိုလို့ရှိရင်လုတ်ပြီးသေးတယ်ဆိုပြီးလူသမားတွေနဲ့အလားယူတီတီစာရင်းနဲ့တီတီစာရင်းပြီးကြအောင်ရှင်းပြလို့ရလုတ်ပြီးသေးတယ်ညာရှိတယ်အဲ့ဒီလူသမားတွေကပေါင်တင်ပြီးတော့ညာတော့အခုတလားလောက်ပေါ့နော်ပေါင်တင်ပြီးတော့မှတစ်ချက်တစ်ချက်ဈေးရရရှိတယ်ပြီးရင်ကျွန်တော်တို့ဟလာဆုံးလို့ရတော့ဒီမှာရှိတဲ့ရမကဲတီတီစိတ်ဟလာလူသမားတွေခေါ်ကြတဲ့စိတ်ရင်းပါလေလူသမားဒီကိုဗစ်ရောဂါကလာမှာလေအလုပ်တွေတည်ပြီးတော့အလုပ်ရှိသွားပြီးတော့လူသမားတွေကတော့အလုပ်သမားတွေအလုပ်မဲ့ဖြစ်သွားပြီးတော့နေရေးဆိုင်ရာအခက်အခဲတွေလည်းအခုဆိုလို့ရှိရင်စော်ဝါတိုင်ရုံးမှာသူတို့ရဲ့လေးလာရေးရရှိမှုလူသမားတွေကလည်းတောင်းဆိုပြီးတော့အမှုဖွဲ့တိုင်ကြားထားတာလည်းရှိတယ်။ဆောက်လုပ်ရေးလုပ်ငန်းတွေတောင်းဆိုလို့ကြရင်လည်း technology ဖြစ်ပြီးတော့ကြတော့လောကကြီးကြီးလာဆောက်လုပ်ရေးစိတ်ကပြောင်းသွားတာဆက်တဲ့ချင်းအဲ့ဒီအခြေအနေမျိုးကြောင့်အဓိကဖြစ်ရောက်နေတဲ့လူသမားတွေလည်းရှိပါလေ
။လောကကြီးအစီအစဉ်တွေကြောင့်ခြားလုပ်ငန်းတွေမှာရရအလုပ်လုပ်ကြရင်တိုင်းရည်တွေကိုစုပေါင်းထားနေတာကြောင့်COVID-19 ရေပေါ်ကာလမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကိုလည်းဖြစ်နေရတယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ဒီရေပေါ်ကာလမှာပဲအလားလုပ်ငန်းတွေတွေစိုက်ဆံရတဲ့အလုပ်လက်မဲ့တွေဖြစ်သွားတဲ့လူသမားတွေဟာသူတို့မှာဝင်ဝင်အလုပ်လက်မဲ့ဖြစ်တဲ့ဝင်ဝင်မရှိတော့ဘူး။ရက်ကြလာတဲ့အခါကျတော့သူတို့ကအိမ်ကင်းကနေလာကြည့်ပြေးနေရရေကပြီးရနေပြေးနေရတဲ့အခါကျတော့အဲ့ဒါအမှုတွေမတက်နိုင်တဲ့အခါကျတော့ကျန်းမာရေးနဲ့ရင်းနှီးရှိတဲ့ပုံစံမျိုးတွေနဲ့နေထိုင်စားသောက်ရတဲ့အခြေအနေတွေရှိရှိ
အလုပ်သမားကြီးလုပ်ငန်းကြီးကိုအခုကြီးပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သူတို့အခြေပြုအဖွဲ့အစည်းတွေကစားတောက်ဆရာလေးတွေဆွဲရောက်တူတန်းရတာကြီးလည်းရှိနေတာပါသူတို့တွေရဲ့စီရင်ပြုစုထားခဲ့ရမဲဆောက်ထဲမှာလည်းအိမ်တော်စုတော်တော်များများဟာစားတောက်ရေးဒုက္ခကိုကြုံနေရတယ်လို့စိတ်ယုံကြီးကလည်းမပိတ်လို့တမဲလုံးရနေနေနဲ့လုံးနေရတာကြောင့် သယံမပိတ်ပေမဲ့လည်းဒုက္ခရောက်နေရတဲ့လူသမားတွေလည်းရှိတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ်
။ဒီအဲ့ဒီအခြေအနေအိမ်တော်ကြီးဟလာ900နေပြီးရော900နေပါလောက်ကဟလာအလုပ်တက်မဲ့တွေဖြစ်နေတာရှိတယ်။သယံလူငန်းကုန်တွေထဲမှာလည်းသုံးပြီးလကောက်မဲ့9500ခန့်တော့ကပုံမှန်လုပ်ချင်ရင်သိရတော့ပဲနဲ့ဦးတီတွေပုံမှန်လုပ်ချင်ရင်မလုပ်ရတော့ပဲနဲ့ဟလာတစ်ခါမှနေရ300နဲ့အလုပ်ကိုင်းနေလျှော့ပေါ်ပြီးတော့လုပ်ကိုင်းနေရတဲ့အခြေအနေမျိုးတွေလည်းရှိတယ်လို့
။မဲဆောက်မြို့နယ်ဒီပေါ်ရေးဆောင်တွင်မှာတရားဝင်မှတ်ပုံတင်ထားတဲ့စစ်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စစ်ရုံကြီးဖြစ်ပါတယ်။တရားဝင်စီးရီးရဆိုရင်အထည်ချုပ်လူသမားပေါင်း4000ခွဲလောက်ရှိနေပါတယ်။တစ်ဖက်တစ်ခုလုံးမှာတော့မြန်မာလူသမား9ဆိတ်ထက်မနည်းအလုပ်လုပ်ကြနေကြတာပါ။ထိုင်းနိုင်ငံမှာပြည်ရဲ့နှစ်ကစလို့အခုကိုဗစ် -19 ကပ်ရောဂါဖြစ်တဲ့အချိန်ကြီးစစ်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတယ်လို့ဒေဝါလီခံလိုက်ရတဲ့စစ်ရုံတွေလည်းရှိနေပါတယ်။ဒီမှာအေးမှာထိုင်းမှာလည်းသက်သာနေတဲ့ပြည်ပုံရတာပါ
ထိုင်းကနေပြန်လာတဲ့မြန်မာရွှေပြောင်းအလို့သမားတွေသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေပြန်ရဖို့အတွက်အခက်အခဲတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအဆုစုပါထိုင်းနိုင်ငံတွင်ကိုဗစ်ရောဂါကူးစက်နှုန်းတိုးလာတဲ့အခြေအနေတွေကြောင့်ဧပြီလပိုင်းနောက်ကစပြီးပိတ်သိမ်းထားခဲ့တဲ့အလို့ယုံတွေမှာရှိနေတဲ့မြန်မာလူသားတွေဟာသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေခြေကိုစောင့်ဆိုင်းခဲ့ကြတာပါအလို့ရှင်တချို့ကအခုလ15ရက်နေ့လောက်မှလူမှုဖူလုံရေးခြေ62ရာခိုင်နှုန်းပြန်ပေးမယ်လို့ဆိုပေမဲ့တချို့ကအလို့လက်မဲ့အခြေအနေနဲ့နေမရတာကြောင့်ဒီငွေခြေကိုမထုတ်နိုင်ခဲ့ပဲမြန်မာပြည်ပြန်လာရသူတွေရှိပါတယ်။မြန်မာနိုင်ငံကိုရောက်မှထည့်ဝင်ခဲ့တဲ့လူမှုဖူလုံရေးခြေကိုပြန်ထုတ်မယ်လို့ရည်ရွယ်ထားခဲ့ပေမဲ့ထုတ်လို့ရမရဆိုတာကိုတော့အတိအကျမသိရသေးဘူးလို့ရွှေပြောင်းလုံသမားတဦးဖြစ်တဲ့ကိုနေဝင်းမြင့်က VOE ကိုပြောပါတယ်။
ကျွန်တော်တို့ကိုယ်စားကိုစားပြီးစောင့်နေရတော့မခံနိုင်ဘူးလေမိသားစုအစမပြေလို့ဒီမဲ့နိုင်ငံထွက်လောက်ပါလေဆိုကျွန်တော်ပြန်မှန်နေရတော့မိသားစုမှလည်းမရှိဘူးလေအမှန်တန်တော့မန်ရှိုးကြီးပြန်လာပါမယ်လေတင့်ဝင်ထားတဲ့လူမှုဖုံလုံးဝင်လေးတော့ပြန်ရချင်တာပေါ့ကျွန်တော်တို့မနေ့ကပြန်လာတာအယောက်40အယောက်40မှာတယောက်မှလူမှုဖုံလုံးဝင်မရဘဲနဲ့တယောက်မှထောက်မယ်ဆိုပြီးအကုန်လုံးပြန်လာတယ်လေပြန်လာကြတဲ့လူကြီးပဲ
ဗန်ကောက်မြို့မှာရှိတဲ့မြန်မာအလို့သမားတန်ရာရှိရုံရဲ့ထုတ်ပြန်ချက်အရဆိုမေလ22ရက်ကနေဇွန်လ2ရက်နေ့အထိမြန်မာရွှေပြောင်းအလို့သမား4500ကျော်ကိုဗန်ကောက်မြို့အဝေးပြေးကားကိတ်ကနေမဲဆောက်မြောက်ရီနယ်စပ်ကိတ်အထိပို့ဆောင်ပေးထားပါတယ်။လူမှုဖူလုံရေးခြေကိုအလို့လက်မဲ့ဖြစ်နေချိန်မှာအလို့ရှင်ရဲ့ထောက်ခံစာနဲ့ရုံမှရှောက်ထားရပြီးလစာရဲ့62ရာခိုင်နှုန်းကိုပြန်ပေးတယ်လို့ရနောင်းမြို့အလို့သမားတန်ရာရှိဦးကျော်စိုးဝေကပြောပါတယ်။ပြန်ထု
တ်ဖို့ဆိုရင်သူရုံမှတော့ဒီဟိုင်းကိုပြန်တက်လာအမယ်ပြန်တက်လာပြီးသွားအိမ်မှာဟိုပြန်တက်လာပြီးမှအလုံးရနေပြီအလုံးရှိနေပြီဆိုရင်တော့ဒီအလုံးနဲ့အကျိုးခံရတော့မှမရတော့ဘူးလေဘာလို့သူအလုံးရှိနေပြီသူပြန်တက်လာတဲ့အချိန်ကြီးကိုလည်းဟိုသူ့အလုံးရှင်ကလုံးဝပြေးနိုင်သေးဘူးအလုံးနဲ့နေပဲဖြစ်နေသေးတယ်ဆိုရင်ညသူကဒီခံစားမှုကိုရအောင်ပါပဲမြန်မာနိုင်ငံပြန်တော့ဒီကတော့ဟိုသူတို့ဒီမပေါ့ခင်၆ရက်ခင်ဟို၆ရက်ခရီးကလာမှာသူတို့ဟိုရလိမ့်မယ်လေဟို၆ရက်ခရီးပြန်တော့ဆိုရင်တော့ဒီမှာမရှိသေးတော့သူကအဲ့ဒီအကျိုးခံစားမှုကသူကဟိုဥဒေနဲ့အကျိုးမဝင်တော့ဘူးပေါ့
အလုသမားတွေအနေနဲ့ရာတင်ရထိုက်တဲ့လူမှုဖူလုံရေးခြေကိုပြန်ရနိုင်ဖို့အတွက်တန်ယုံနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားဖို့ကိုထိုင်းရောက်မြန်မာအရေးကူညီနေသူကိုထူးချစ်ကအကြံပေးထားပါတယ်
။သူတို့ထည့်ဝင်ထားတဲ့ဒီလူမှုဖူလုံရေးရန်ပုံငွေပေါ့ Social Security ကိုလည်းဒီတက်သက်ဆိုင်ရာနှိစက်တဲ့လူပုဂ္ဂိုလ်ဖွဲ့စည်းနေနဲ့ညှိနှိုင်းပြီးတော့တောင်းတင်တယ်ပေါ့တချို့ဟာတွေကကျွန်တော်တို့ဒီထိုင်းတန်ယုံကနေတစ်ဆင့်တောင်းလို့ရနိုင်တဲ့အနေအထားရှိတယ်ကျွန်တော်မြင်ရတာအလို့သမားတွေကလူမှုဖူလုံရေးရန်ပုံငွေမရဘဲနဲ့ပြန်သွားတယ်။ဒါကြောင့်မလို့မြန်မာပြည်ရောက်လို့ချင်းတော့မှာထိုင်းတန်ယုံမှာဆက်တယ်ပြီးတော့အခွင့်အရေးတွေကိုဘလူဆောင်ရက်တင်လာလဲဆိုတာမေးပြီးတော့ပေါ့နော်ဒီအလို့သမားကြီးဆောင်ရက်နေတဲ့ဖွဲ့စည်းရေးအကူအညီနဲ့ကိုဆက်တွေ့တင်တယ်လို့ကျွန်တော်အနေနဲ့အကြံပေးချင်တယ်
။လက်ရှိကာလအထိဆိုရင်ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသားတွေနေရပြန်နိုင်မှုအတွက်မြမတန်ယုံနဲ့ထိုင်းတာဝန်ရှိသူတွေပူးပေါင်းပြီးအထူးဘတ်စကားတွေနဲ့နေဆက်ကစ်တွေအထိပို့ဆောင်ပေးနေပါတယ်။တန်ယုံကနေဆောင်ရွက်ပေးတဲ့အထူးဘတ်စကားအစီအစဉ်နဲ့နေရပြန်နိုင်မှုဆိုရင်တဦးကို666ဘတ်ငွေကြေခံရမှာဖြစ်ပါတယ်။နေရက်ကိုအဆင်ပြေပြေပြန်နိုင်ခဲ့ပေမဲ့လေဥပဒေနဲ့အညီရထိုက်တဲ့လူမှုဖူလုံရေးရန်ပုံငွေပြန်မရမှာကိုရွှေပြောင်းလုပ်သားတွေအနေနဲ့စိုးရိမ်ပူပန်နေကြပါဗျ။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ။
2020အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလတိုင်းကျင်းပမယ်ဆိုရင်တန်ယုံသားပါတီတွေကမဲဆန္ဒနယ်တွေအားလုံးပါတစ်ချိန်တည်းတစ်ပြိုင်တည်းကျင်းပဖို့လိုလားတယ်ဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020အထွေထွေရွေးကောက်ပွဲကိုပုံမှန်ကျင်းပတဲ့နိုဝင်ဘာလမှာပဲကျင်းပမှာဖြစ်ကြောင်းဒီလ4ရက်နေ့မှာကြေညာပါတယ်။လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမယ့်အပေါ်ရခိုင်မျိုးသားပါတီရဲ့အမြင်နဲ့ရွေးကောက်ပွဲလုပ်ငန်းအစီအစဉ်ကိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်လက်ရှိမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဖေတန်းကအခုလိုပြောပါတယ်
။ပြဿနာတော့နှစ်ခုရှိတာပေါ့နော်။တစ်ခုပြဿနာကCOVID-19ပြဿနာရဲ့အဲတခုကတော့ကျွန်တော်တို့နေမြန်မာရဟပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲဖြစ်မဖြစ်ဆိုတဲ့ပြဿနာတွေပေါ့နော်ပထမတစ်ချက်ကတော့တနင်္ဂနွေလုံးနဲ့ဆိုင်တဲ့အခြေအနေဆိုတော့အစိုးရမှာတူနီတူဟာနဲ့ဖြစ်ရှင်းတဲ့အခြေအနေတွေရှိပါလိမ့်မယ် ကျွန်တော်ရန်ဒီနယ်ထဲမှာကြာတော့ကျွန်တော်တို့မြို့နယ်တွေမှာရွေးကောက်ပွဲမလုပ်ဘူးလဲဆိုတာကိုကျွန်တော်တို့သိရှင်တာပေါ့ဗျာเนาะအဲ့ဒီဟာကမကျင်ညာသေးဘူးတကယ်လို့ရှုံးရှုံးနယ်တွေမှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲဝင်မဝင်เนาะကျွန်တော်တို့ဝင်ဝင်မဲ့ဆိုရင်လည်းကြာနေမြို့နယ်တွေမှာဘယ်လိုစီရင်လုပ်မယ်ဆိုတဲ့အချက်တွေပေါ့အဲ့ဒီအချက်နှစ်ချက
မဲအများစုရရှိပေမဲ့အစိုးရဖွဲ့ခွင့်မရကြောင်းနဲ့ဒါကြောင့်ဒီတစ်ချိန်မှာတော့မဲဆန္ဒနယ်အားလုံးမှာအင်တိုက်အားတိုက်ရှင်ပြိုင်ခွင့်ရလို့ကြောင်းအခုလိုဆက်ပြောပါတဲ့
အဲ့ဒီချိန်လုံးကျွန်တော်တို့ဒီခါမျိုးသားပါတီအနေနဲ့ရွေးကောက်ပွဲအောင်နိုင်ပေမဲ့အစိုးရမဖွဲ့နိုင်တဲ့ပါတီအဖြစ်ကျွန်တော်တို့အခွင့်အရေးကိုလက်လွတ်ဆုံးရှုံးခဲ့တယ်ဒီတစ်ချိန်မှာတော့ကျွန်တော်တို့အင်နဲ့အားနဲ့ပြန်နိုင်တဲ့အခွင့်အရေးမျိုးနော်ဒီခံပြင်းနဲ့ချက်ကနမျိုးနဲ့လုံးမှာ ANP ကပြိုင်နိုင်တဲ့အခွင့်အရေးမျိုးရစီရှင်တယ်အဲဒါဆိုတတိယအကြိမ်ကမှခေါင်းဆောင်တွေကဘယ်လောက်ထိဖက်ဒရယ်ကိုလူလာတယ်လဲဘယ်လောက်ထိဒီမိုကရေစီကိုအတိမပြုတယ်လဲဆိုတာကိုကျွန်တော်တို့တပွဲတလားလောက်ဖန်ကြည့်ရှင်နေတယ်ဗ
ျရှန်တိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ပါတီကတွဲဖက်အထွေထွေအတွင်းမှုတစ်ဖြစ်တဲ့စိုင်းကြုံညွန့်ကလည်းသူတို့ပါတီအနေနဲ့ရွေးကောက်ပွဲကိုမဲဆန္ဒနယ်တွေအားလုံးပါကျင်းပတာကိုလူလာကြောင်းပြောပါတယ်
ကျွန်တော်တို့သဘောထားတော့ဒီရေကောက်ဝဲလုပ်မယ်ဆိုရင်တော့တနည်းအားဖြင့်ချမ်းမန်းနဲ့အကုန်လုံးနှုတ်ပေါ့ရှမ်းပြည်မှာမကပေါ့ရခိုင်မှာပဲရှိပေါ့ဗျာအဲရေကောက်ဝဲလုပ်မယ်ဆိုရင်တနိုင်ငံတော့တည်ငြိပေါ့ခုနကဒီနားချန်ခဲ့တာမဟုတ်ပဲနဲ့အကုန်လုံးလုပ်ပေါ့ဗျာဟောအဲ့လိုမျိုးသဘောထားတော့ရှိပါတယ်ဟိုခုနကချမ်းမယ်ဒီနားချမ်းမယ်အကြောင်းကိစ္စတစ်ခုအကြောင်းဖြစ်စေလုံခြုံရေးအကြောင်းပြလို့ဖြစ်စေတစ်ခုအကြောင်းပြလို့ဖြစ်စေအဲ့လိုချန်ထားတာတော့ကျွန်တော်တို့မလိုတော့ပေါ့
မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့နိုင်ငံဖြစ်တာကြောင့်ရွေးကောက်ပွဲဟာအရေးကြီးကြောင်းဒါပေမဲ့ရွေးကောက်ပွဲနဲ့ရှင်ရင်ပြည်သူ့ကျန်းမာရေးကပိုအရေးကြီးကြောင်းလဲစိုက်ကြုံညွန့်ကထောက်ပြပါတယ်ရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကျင်းပချိန်မှာကိုဗစ်ကာလဆက်ဖြစ်နေရင်ကျန်းမာရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၈ခုနဲ့ပူးပေါင်းပြီးစည်းကမ်းချက်တွေချမှတ်ဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်2015ရွေးကောက်ပွဲကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ကချင်ကရင်ရှမ်းမွန်ပဲခူးစတဲ့ပြည်내နဲ့တိုင်းဒေသကြီးတွေကမြို့နယ်ပေါင်း30ကျော်ကကြီးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့သလို2010ရွေးကောက်ပွဲကာလကတော့ကချင်ပြည်နယ်ကမြို့နယ်နှစ်ခုမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးအခုကာလမှာတော့ရခိုင်ရှမ်းကရင်ပြည်နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်အဲ့ဒီပြည်ပခတွေမှာရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတဲ့ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာကြီးပြုံးလွေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လွှတ်မှုရှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာတဝန်းတန်းနဲ့ချီတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ဟာသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံပါမှုနဲ့မဆုံးမနဲ့ခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲတဘာဝပတ်ဝန်းကျင်ရေးရာခေါင်းဆောင်တယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ဒီကနေ့ကမှကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီး မိုးခေါင်ရေရှားကြော်မိလောင်မုန်တိုင်းပဲရေပေးစားတဲ့တဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကဘေးဒဏ်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စစ်ကြုံတွေ့လာနေရပါတယ်။ကဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတူကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကဘာကြီးရေရှည်ရက်တီနိုင်ရေးကိုရှေ့မရှုပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆူရတဲ့သဘာဝဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ
် You are failing us but the young people are starting to understand your betrayal the eyes of all future generations are upon you
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ဖြစ်ကြတယ်။ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထပ်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွှတ်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုတက်ပို့ပြီးဘောင်းကျော်မလာဖို့ဒီချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါကတော့2019ခုနှစ်စက်တင်ဘာလကကဘာတဝမ်းသမရရီဝင်ကြီးချုပ်တွေနဲ့ကဘာကောင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာကောင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ကမ္ဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘတ်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greta Thunberg ကတောက်ချနေတည်းရဲ့ကျောင်းကျိန်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအတွက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Greta Thunberg ကပြောပါရယ်။သူ့ရဲ့အသံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာတော်မှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အထိတဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူပဲဖြစ်ပါတယ်။လူငယ်နှစ်နှစ်တုန်းကတကူတော့စခဲ့တဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေဟာအနာဂတ်အတွက်ဆိုတဲ့စောင်ပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်သန်းပေါင်းများစွာပါဝင်တဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုကြီးတွေပေါ်ပေါက်လာခဲ့တာပါ။ Greta Thunberg ကဒီကနေ့ကဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါ။အသက်ရှင်နေအရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကမ္ဘာကြီးဟာဖန်လုံအိမ်တန်းွေထုတ်လွှတ်မှုတွေကြောင့်ပူနွေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလေလာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါရယ
် People are suffering people are dying entire ecosystems are collapsing
we are at the beginning ဆိုခံစားနေကြရပါတယ်လူတွေတည်နေကြရတယ်ဂေဟာစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးပျောက်ကွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးကြီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြလုံးပါပဲရှင်တို့မို့ပြောဝင်နိုင်ပါတယ်
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအသွေးကိုချိန်ချောက်လာလိမ့်မယ်ဆိုတာကိုသိပ္ပံပညာရှင်တွေသူတည်သူတွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုပြီးတော့ဆိုးဝါးလာနေပြီးယောဂါတွေပုံမထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကဘာကြီးပုံနှွေးမှုရဲ့တံကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခန်းစားလာနေရတဲ့တိုင်အောင်ကဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ခရတာကပြောပါတယ်
Countless of people have stood in front of the United Nations climate conferences.
မင်းတို့ဆိုင်လာအောင်များတဲ့သူတွေကုလသမဂ္ဂရုံးရှိလာပြီးတော့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေချော့ချဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေခေါင်းဆောင်တွေကတော့နားထောင်ခဲ့ပါဘူးကာဗွန်ဓာတ်ငွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့ပဲနဲ့ကမ္ဘာတဝန်းကတည်သူတွေကိုပဲတိုင်ကခေါင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျွန်မကြိုးစားပါမယ်ဒီကနေ့ကျွန်မတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိန်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
ဆမ်မှုဒေါ်လာရေးခေတ်ကနေဒီနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်းငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပုံနေမှုကတတိတခြားတတိတသာပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါကရက်တသွန်ဘက်ကတော့ကမ္ဘာမြေကြီးကိုအခြေမိခဲ့တင်နိုင်မှုအတွက်ကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်းငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်းငွေထုတ်လွှတ်မှုရှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာအပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်းငွေထုတ်လွှတ်မှုကိုအခုကတည်းကရပ်ပြရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းထွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်တွေတောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါသဘောဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါဒါပေမဲ့လက်တွေ့အကောင့်ထွေဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်ဒါကြောင့် Greta Thunberg ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မှာပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ
The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီချက်ပေါ်အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ
။ဘုလို့ရသည့်အရေးအပါဝင်ဒီနေ့ကဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုပ်ဆောင်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကာကွယ်စောင့်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမဆိုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကို Greta Thunberg ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျွန်မခင်ဗျာထူပါရှင်
ဘတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာဆက်ယုံအလုပ်ယုံကကိုဗစ်ကူးစက်မှုအကြောင်းကိုတင်ပြပေးမှာပါ။ COVID-19 ကာယရောဂါဒဏ်ကိုအဆိုးရွားဆုံးခံရတဲ့အမေရိကန်ပြည်အောင်စုမှာဒီရောဂါဒဏ်ကိုခံရတဲ့သူတွေရဲ့မြန်မာတွေလည်းပါဝင်ပါတယ်။အထူးသဖြင့်ဒီဆက်ယုံအလုပ်ယုံတွေမှာလူတွေတယောက်နဲ့တယောက်ကဲ့ရဲ့လုပ်နေကြတဲ့လုပ်ငန်းခွင်ကနေကူးစက်ခံကြရတာပါ။ Texas ပြည်နယ်အမေရိလိုမျိုးကဒီကိုမင်းကိုလက်ကိုကျွန်တော်ဆက်သွယ်ပြီးတော့ဒီ Texas ပြည်နယ်ဆက်ယုံအလုပ်ယုံတွေမှာဒီ COVID-19 ကူးစက်မှုအခြေအနေအကြောင်းကိုမေးမြန်းထားပါတယ်။သူရဲ့ဖခင်အားဆိုရင်လည်းမကြသေးခင်ကမှ COVID-19 ကြောင့်ဆုံးမသွားတာပါ။ဒီအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာ။မ င်္ဂလာပါကိုမင်းကိုလက်ရေဒီကိုမင်းကိုလက်တို့အမရီလိုမျိုးကတိုင်ဆန်ဆက်ရုံမှာပေါ့လေမြန်မာတွေကိုဗစ် -19 အတော်လေးအာကူးစက်ခံရရလို့ကျွန်တော်သိရပါတယ်ဆိုတော့ကိုမင်းကိုလက်ဖခင်လည်းပဲဒီရပိုင်းလေးမှာပဲဆုံးသွားတာဆိုတော့ဟိုဘယ်လိုမျိုးဟိုကူးစက်ခံခဲ့ရလဲဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခေကဒီပြလာ20နဲ့2ရက်နေမှာစပြီးတော့ဖြားတာပေါ့နော်ကျွန်တော်လည်းအလုပ်စီးနေတယ်အဲ့ဒါကျွန်တော်တို့လောကလုံးထဲမှာကျွန်တော်ဘရိတ်နားနေတဲ့အချိန်မှာဒီကကျွန်တော်လာပြောတယ်ပသာတဲ့ငါဟိုနေမှာဖြားခြင်းမျိုးဖြစ်လာပြီတဲ့ဒါအဖေကလည်းဆိုလို့ရှိရင်ချက်ချင်းအိမ်ပြန်ဒီခုချိန်ညာတိတ်ရဟိုလွယ်တာမဟုတ်ဘူးလို့ဒီယောဂရဲ့ဖြစ်နေတာလို့ဆိုတော့ပြီးတဲ့အခါပြန်မယ်တဲ့သူသူရဲ့စကားပါတာကိုပြောပြီးတော့အဲ20နှစ်ရက်နေညကအလုပ်တော်ပြီလို့ဆိုရင်သူအိမ်ပြန်လာတယ်ပြန်လာပြီးတော့နောက်နေ့ကတော့စီးသွားစစ်တဲ့ခါကျတော့ကျွန်တော်အားချက်ကရနေပြီးတော့သူအဲ့မှာစီးမစစ်တော့စီးမစစ်ပြီးတော့ဘူးတဲ့ဆိုတော့ကျွန်တော်ပါပါတယ်ကျွန်တော်လိုက်ပြောတယ်အဲ့ဒါနောက်တစ်ပတ်တင်းလာနေမှမစစ်ဖြစ်တယ်ဒီကျွန်တော်တို့ CDC ပေါ့အစိုးရထုတ်တဲ့ဌာနမှာကျွန်တော်သွားစစ်တယ်သွားစစ်တဲ့ခါကျတော့ဒီဗလာ30မနက်ပိုင်းမှာသူ့ကို positive ဖြစ်တယ်လို့သိရတယ်အဲ့ဒီမှာသူကရမ်းဖြားနေပြီဖြားတဲ့ခါကျတော့အဲ့ဒါ immune ခေါ်တယ်ခေါ်တဲ့ခါကျတော့သူက positive ဖြစ်တဲ့အတွက်သူ့ကိုဆေးရုံခေါ်ပါတယ
်ဆိုတော့ဟိုအခုလိုမျိုးပေါ့လေဆက်ရုံထဲမှာ COVID ကြောင့်ဖြားနာနေကြတာရောဟိုဆက်ရုံကြီးကျက်သူတွေကမသိဘူးလား
သိလားမသိလားတော့မသိဘူးကျွန်တော်တို့သွားပြောတာတော့ဥမာသူကကျွန်တော်တို့မှာစာရွက်နဲ့ထောက်ထားနဲ့သွားပြတာတော့မှသူတို့ကလက်မခံငင်းတယ်အဲ့ကနေပြီးတော့ဒရင်းမှာကြီးညာတယ်ကြီးညာတဲ့ခါကျတော့ဒီဒုသမရဦးဆောင်တဲ့ဒါကျမကြီးဖွဲ့ရနေစေလွတ်မယ်ဆိုတော့အဲ့ကနေပြီးတော့စီးစစ်တဲ့ဒီလောလောနေမှာခုနောက်ပိုင်းစီးစစ်လာတဲ့ခါကျတော့အဲ့မှာလေတရောပြန်နေဘာလို့မို့ပေါ့ဘယ်နေမို့တက်စစ်လိုက်တဲ့ခါမှာလူကြီး6500 positive ဖြစ်တယ်အခုနောက်ပိုင်းဖြစ်တဲ့လူမပါသေးဘူးနော်အဲ့ချိန်မှာဆက်လိုက်6500 positive ဖြစ်တယ် positive ဖြစ်တာကိုအလုံးဒီနောဆိုကျွန်တော်တို့ကဘယ်နေမို့ A8 B8 C8 3 C ရှိတယ်စီရှိကကွာတီရှိကစီစီတတပြီးရှိနဲ့ပြီးရှိပေါင်းပြီးတော့20ပေါင်းပြီးတော့ခိုင်းတယ်ပြီးတော့တရက်ကိုလောဟာကအပူချင်းငွေ30ပြီးပြီးတော့ခိုင်းတဲ့ခါကျတော့လူရက်မှတ်ပြီးတော့သွားစင်းတယ်စင်းတဲ့ခါကျတော့အဲ့လူကိုတက်ဆစ်လိုက် positive ဖြစ်လိုက်နောက်ပြန်သွားလိုက်ကောင်းတဲ့လူကပြန်သွားလိုက်နောက်တစ်ချိန်တက်ဆစ်လိုက် positive ဖြစ်လိုက်လူဘက်တောင်တွေအားလိမ့
်ဟိုကူးစက်မှုမရှိအောင်ရောဆက်ယုံနေဘက်ကဘာမှလုပ်မပေးဘူးလားဗျ
ကျွန်တော်ဘီ positive ဖြစ်တယ်ဆိုတော့သိရတာတော့မှကျွန်တော်ကိုယ်တိုင်သွားစစ်လို့စိတ်မချလို့သွားစစ်တဲ့ခါကျမှပေါ်တဲ့ဖြစ်မှာတည်ရတယ်ကျွန်တော်တို့ဒီအာနာပါနေမလာခင်မှာဒီထိုင်ဆန်ကနေပြီးတော့အလုံးယုံအပေးမှာဒီတရားနဲ့တရားဟိုနေ့မဖြစ်အောင်ဆိုပြီးတော့သမဲစားကုန်ဒီပါတယ်မှာတရားတရားလက်ဒီပါတယ်ခီလိုမရအောင်ဆိုပြီးတော့ဒီ6ပြီခွာပေါ့အဲ့လိုမျိုးထားတယ်ထားတော့လည်းဘာမှမထူဘာမှမထူဆိုတော့လောကထဲမှာဆိုလို့ရှိရှိတရားတရားကယူတိုက်နေတာပြီးတော့ဒီကအလုံးယုံကလည်းဆိုတာကဥပမာပေါ့နော်ဒီချိန်မှိုက်ဌာနကနေပြီးတော့ဒီလူလာတခုကပေါ်စတဲ့အစ်စ်လို့နှစ်ပတ်နာမယ်ဆိုလို့ရှိရင်နှစ်ပတ်တော့မပြည့်သေးဘူးဖုံးခေါ်လာတယ်အလုတ်စင်းဖို့ပြီးတော့ပေါ်စကင်းရှိတဲ့လူကိုလည်းအလုတ်စင်းရမှာဆိုတော့အတရားဓမ္မခေါ်ခိုင်းတယ်ဒါမျိုးတွေလည်းဟိုနေတွေ့နေရ
ဆိုတော့ဆက်ယုံမှာရောလုတ်သားဥယေကဘယ်လောက်ရှိပါလဲမြန်မာရောဘယ်နှစ်ယောက်လောက်ရှိပါလဲနောက်ဒီမြန်မာတွေရဲ့ဘယ်လောက်အထိကိုဗစ်ကူးစက်ခံရပါလဲ
ကျွန်တော်တို့ထိုင်းဆန်မှာဆိုလို့ရှိရင်အားလုံးကလူဥယေ2500ပတ်ဝန်းကျင်မှာရှိပါတယ်ဆိုင်းချင်းမှာမြန်မာပြည်သားဥယေ800လောက်ရှိတယ်ပြီးဆိုတော့တော်တော်များလား600ရှိတယ် positive က400တော့ဖြစ်အများဆုံးကဗမာပြည်သားတွေကျွန်တော်တို့ community တစ်ခုလုံးကအကုန်လုံးနီးပါးလောက်ဖြစ်တာ
ဆိုတော့ဒီဆက်ရုံကဥမာဟို covid-19 ဖြစ်လို့နေမကောင်းဖျားနာတယ်ဆိုလို့ရှိရင်လည်းပဲဒီဆရာဝန်တွေဘာတွေရှိရလက်မှတ်တွေဘာတွေ ਨੇ ဒီအလုပ်မသွားပဲနေလို့မရဘူးလားဗ
ျပြောမယ်ဆိုလို့ရှိလို့ရှိရင်ဒီမှာရှိတဲ့အမားတစ်ယောက်ကသူ့ယောက်ျားကကင်ဆာလမကင်ဆာလမဖြစ်တယ်သူ့ရဲ့ဆရာဝန်ကနေပြီးတော့အဲ့ဒီအမကိုဘလုံးမသွားပါနဲ့လို့ပြောတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆက်ရုံမှာကဒီ positive တွေများနေတယ်။အဲ့ဒီအတွက်ကြောင့်သူ့ရဲ့လူနာကိုကင်ဆာနေပြီးတော့နောက်ထပ်ယောဂတစ်မျိုးဘိုင်းဘက်တစ်မျိုးကိုကူးစက်အောင်ကာကွယ်တဲ့အနေနဲ့အလုံးမသွားပါနဲ့ပြောတာ။အချိန်ချင်းခါခါဆက်ရုံခေါ်တယ်၊ဖုန်းနဲ့ခေါ်တယ်၊ခေါ်ပြီးတော့အလုံးစင်ခိုင်းတယ်။ဆရာဝန်ပေးတဲ့လက်မှတ်နဲ့တော့မရဘူးဆိုတော့တော်တော်လေးကိုလူခွင့်ကြီးကချိုးပေါက်ခံနေရတယ
်။ဆိုတော့ဟို covid ကြောင့်ရောကျန်းမာရေးဒီအရန်ဟိုဆိုးဆိုးရွားဟိုထိခိုက်သွားတဲ့သူကဘယ်လောက်လောက်ရှိပါလဲ
။ယောဂပြင်းပြင်းထန်ထန်ဖြစ်တဲ့လူကအားလုံးပေါင်းဆိုလို့ရှိရင်အယောက်20ဝန်းကျင်လောက်ရှိတယ်ခင်ဗျ။အခုဆိုရင်တချို့ဆိုလို့ရှိရင်စိတ်ရောနေပြင်ဆင်လာတဲ့မိကဘာဖြစ်ပြီဆိုတော့ပြင်ဆင်လာတယ်။ဒါပေမဲ့လုံးဝအလုံးစင်လို့မရသေးဘူး။မသက်နဲ့မသက်တာသူတို့အိမ်မှာပဲအခုကလက်ရှိနေနေရတော့မှာ။
ဆိုတော့တခြားနေရာတွေမှာတော့အခုလိုမျိုးဒီအလုံးရှင်ကနေပြီးတော့အတင်းအဓမ္မခိုင်းတာမျိုးဆိုလို့ရှိရင်ကန့်ကွက်ကြပါတယ်ဟိုကယ်လီဖိုးနီးယားမီပလန့်ပေါ်လေဒီအသားထုတ်တဲ့ဆက်ယုံတွေဝါဒီမှာကန့်ကွက်ကြတာမျိုးတွေရှိပါတယ်ဆိုတော့ဒီအမရီလုံးမှာရောကန့်ကွက်တာမျိုးဆန္ဒပြတာမျိုးမရှိဘူးလားဗျ
မရှိဘူးခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒ
ီဘက်မှာဒါကျိုးကအဘာသာစကားအားနည်းတဲ့ခါကျတော့သူကြောက်ကြတယ်ကျွန်တော်ပြောတယ်ကျွန်တော်တို့ဒီလိုပုံစံမျိုးလေးလုပ်ရင်ကောင်းမယ်နောက်ဆုံးကျွန်တော်ကမ္ဘာလာတိလက်မှတ်ထိုးတော့တင်ပြီးတော့ကျွန်တော်လုပ်ရင်ကောင်းမယ်လို့တိုင်ပြီးတဲ့ခါကျတော့ဘာမှမပါလာဘူ
းကိုမင်းကိုလိုက်ရောအဲ့ဒီဆေးရုံမှာအလုပ်လုပ်နေတာဆိုတော့အခုကျတော့ဟိုအလုပ်နားထားတာပါလား
ကျွန်တော်ပြည်ဆေးရုံစတဲ့ခရေကကျွန်တော်အလုပ်မစီဘူးခင်ဗျာဒါဆိုတော့ကျွန်တော်တို့ဘုန်းနေပါတော့ဒီ viber ကိုတက်ဒီသွားစစ်တယ်သွားစစ်တဲ့ခါကျတော့ကျွန်တော်တို့ CDC ကနေပြီးတော့ဒါနှစ်ပတ်နားခိုင်းတယ်နားတဲ့အချိန်မှာပဲကျွန်တော်ဒီဆေးရုံတက်ရတာဖြစ်တဲ့အတွက်ကျွန်တော်အလုပ်ရုံကနေပြီးတော့ကျွန်တော်ဖွင့်ယူထားတယ်
ဆိုတော့ဟိုအခုလိုမျိုးကိုမင်းကိုလည်းရဖခင်လည်းဆုံးမသွားတာဆိုတော့အလုရှင်တွေဘက်ကရောတရားဥပဒေကြောင်းအရာရင်ဆိုင်သွားဖို့ရှိပါလားခင်ဗျာ
ဒါကတော့ဟိုပါပေါ့နောက်ပိုင်းလည်းရှိရောရှိလိုက်မှာပါဇော်ရော့စစ်တို့ကျွန်တော်ပြောလို့မရဘူးခင်ဗျာဘာလို့ဆိုတော့ဒီကျွန်တော်မြန်မာပြည်သားပဲခရင်တိုင်းသူတယောက်ဆုံးသွားတဲ့ဘွားကြီးဆိုတာတို့တရားဆွဲထားတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုမင်းကိုလည်းရအခုလိုဖခင်တယောက်ဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့လည်းအထူးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်တို့အချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများပြုပါတယ
်အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာတော့2020မေလ30ရှနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတိဆောက်တဲ့ Falcon 9ဒုံးပျံနဲ့ NASA အာကာသယာဉ်မှူးနှုတ်ကိုအပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအောင်းအောင်းမြင်မြင်လှုပ်တင်လိုက်ပါတယ်။
Lift off of the Falcon 9 and Crew Dragon, Go NASA, Go SpaceX, Godspeed, Bottom Dog!
Florida ပြည်နယ်ကနေဒီအာကာသစင်တာကနေအမြင့်ပင်230ရှိတဲ့ Falcon 9ဒုံးပျံလွတ်တင်တာကို American သမ္မတနဲ့ဒုသမ္မတတို့ကိုယ်တိုင်သွားရောက်ပြီးအားပေးခဲ့တယ်လို့ online ကနေချစ်ရှုသူကလည်း3သန်းလောက်ရှိပါတယ်။ NASA အာကာသယာဉ်မှူး Doug Halley နဲ့ Bob Behnken တို့ဟာ Dragon 2အာကာသယာဉ်ထဲမှာလိုက်ပါသွားတာဖြစ်ပြီးဒီအာကာသယာဉ်ကို Falcon 9ဒုံးပျံထိမှတက်ပြီးလွတ်တင်ခဲ့တာပါ။ဒါအမေရိကန်သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသထဲလူလွတ်တင်တာပထမဆုံးအကြိမ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပါတယ
်။ပုဂ္ဂလိကပိုင်းအာကာသတုံးပြန်အာကာသယာဉ်ကိုသုံးပြီးတော့အပြင်ဆိုင်ရာအာကာသစခန်းကိုလူလွတ်တင်နိုင်တာဒါပထမအဦးဆုံးပါပဲ။အရင်တော့အမေရိကန်အာကာသယာဉ်မှူးတွေလွန်ပြန်အာကာသယာဉ်နဲ့တင်ပို့လေးရှိပါတယ်။အဲ့2017ခုနှစ်မှာလွန်ခဲ့တဲ့6နှစ်လောက်ကစပြီးတော့သူတို့ရပ်လိုက်ပါတယ်။ဘာလို့ဆိုတဲ့အခါကျတော့လွန်မြောက်အာကာသယာဉ်ရဲ့သူ့ရဲ့ expiration date ပေါ့နော်။သူ့ရဲ့တက်တန်းကျော်သွားပြီးပြတ်ကျတာလည်းနှစ်ခါရှိပြီဆိုတဲ့အခါကျတော့လူအသက်ကိုရင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလွန်မြောက်အာကာသယာဉ်အစနောက်အာကာသယာဉ်တစ်ခုကိုစောက်ဖို့အတွက်ဆိုတော့သူတို့ကြိုးစားပါတယ်။စူးစမ်းနေတဲ့အချိန်မှာပဲဒီလွန်မြောက်အာကာသယာဉ်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်တုံ့နေရတာ6နှစ်လောက်ရှိပါပြီ။အဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာကာသကြီးသွားလုပ်ငန်းအတွက်ကိုစပြီးတည်ထောင်ပါတယ်။မေလ30ရက်နေ့ကအဲ့ဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာကာသယာဉ်နဲ့Falcon 9ဆိုတဲ့ဒုံးပျံရဲ့ထိပ်ဖို့မှာ Dragon 2ဆိုတဲ့အာကာသယာဉ်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ်
။အာကာသထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပျံတွေတိစောက်တာနဲ့အာကာသခီးသွားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတွေကအများအပြားရှိပါတယ်
။ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီ Kuna SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာကာသခီးသွားလုပ်ငန်းဒုံးပျံတိစောက်တဲ့ကုမ္ပဏီ Northrop Grumman နောက် Sierra Nevada သူကဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်းအာကာသတုံးပြန်ကုမ္ပဏီတွေတည်ထောင်ထားပါတယ်။နောက်လူစီးဖို့အတွက်ကြတဲ့အခါကျတော့ Blue Origin နဲ့ Boeing, Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာကာသစခန်းကိုရောက်တဲ့ SpaceX ကုမ္ပဏီကနေပြီးတော့မှတင်တဲ့လူစီးအာကာသယာဉ်မျိုးစီစဉ်ထားပါတယ်။အဲတော့လူစီးဖို့အတွက်လူပါတဲ့အာကာသယာဉ်ထဲမှာဥပမာအစီအစဉ်ရတော့Blue Origin ဆိုလို့ရှိရင်အာကာသအပန်းဖြေခရီးထွက်ဖို့အတွက်အာကာသယာဉ်အသေးပေါ့နော်ဒီကနေပြီးတော့လွန်မြောက်အာကာသယာဉ်လိုပဲပြေးလန်းနေတန့်တဲ့ပြေးလန်းပေါ်ပဲပြန်ဆင်းအဲ့လိုလုပ်လို့ရတယ်အာကာသယာဉ်မျိုးလည်းထူမှာဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရာဆိုလို့ရှိရင်အင်ကာဂျို2024ကျော်ကျော်လောက်ဆိုလို့ရှိရင်သွားနိုင်လောက်ကိုတုံးပြန်နေပြီးဆောက်ဖို့အစီအစဉ်ရှိပါတယ်Elon Musk ရဲ့ SpaceX ရဲ့2024မှာ starship ဆိုတဲ့တုံးမြအကြီးဆောက်ပြီးတဲ့အခါကြလို့ရှိရင်လာဖို့လဲသွားမယ်အင်္ဂါဂျူလဲသွားမယ်အဲအင်္ဂါဂျူသွားတဲ့အခါကြလို့ရှိလို့အင်္ဂါဂျူကိုဒီတိုင်းအလိုလျောက်တွတ်လိုက်ပြီးတဲ့အခါကြလို့ရှိရင်အဲ့ဒီမှာတုံးမြအလိုလိုညင်သားစွာဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုစပြီးစူးစမ်းနေပါတယ်ဒါကြောင့်လဲဒီအာဂတယင် Dragon 2ရဲ့ထိမ်းမှာအဲ့ဒီထိန်းချုပ်ရေးတုံးမြအသေးစားတွေတက်ပြီးတော့အလိုလျောက်ထိန်းချုပ်စနစ်တွေစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
အာဂတယင်တွေတိဆောက်ရမှာတခြားသူတွေထက်ဒီ SpaceX company ကနည်းပညာမှာတပန်းတာနေတာပ
ါဒီ SpaceX ရဲ့ထူးခြားမှုတပန်းတာတာအရင်တော့အာဂတဒီတုံးမြကိုပြစ်တင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်စာကုန်သွားတာနဲ့သူကမီးလောင်ပြီးတော့ပြစ်ကြသွားတယ်အဲ့ဆိုသူပြန်တုံးလို့မရတော့ဘူးပေါ့နော်အဲ့တော့ပြန်တုံးလို့ရတယ်ဆိုလို့ရှိလို့ချင်းဈေးကအရန်တက်တာပါအဲ့တော့ဘလောက်တက်တာတလဲဆိုလို့ရှိရင်ဟိုလွန်မြအာကာသရင်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်1ကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုတင်ဖို့ဈေးကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြစည်အစိုးရကုန်ကြစည်က4000ကျွဲကျတယ်လို့တွက်ကြည့်ခန့်မှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြစည်ကဒီတုံးရင်ရဲ့ကုန်ကြစည်ကအမေရိကန်ဒေါ်လာတကီလိုမှမှ3000လောက်ပဲကျတယ်အဲ့အပြက်ဒီအရန်တက်တာပါပဲ
ဒီလိုပြန်ပြီးတုံးလို့ရအောင်တီထွင်နိုင်တဲ့ SpaceX ရဲ့နည်းပညာကြောင့်ကုန်စည်ပစ္စည်းတင်ပို့တာနဲ့မကဘဲအာကာသယာဉ်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကျကတိတ်ကိုတက်တာသွားတော့ပါ
SpaceX က Dragon တော့အာကာသယာဉ်ဒီအာကာသယာဉ်ကိုဖြတ်တင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်တုံးပြန်ကြီးရှိရပါတယ်သူကအရေးလောင်းစားသုံးပါတယ်Falcon 9ရဲ့တုံးရင်ကတော့အရေးတောင်ကြာတုံးတယ်။ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းကို Falcon 9အပြင်အရင် Falcon 9ပေါ့နော်အမှတ်98တုံးနဲ့ပြုတ်တင်ထားတဲ့အကြိမ်22ကြိမ်အောင်ရောက်ပြီးပါပြီ။ထူးခြားတာဒီ Falcon တုံးရင်က Dragon အမှတ်2အာကာသယာဉ်ကအဲ့ဒီကုစလုံးက reusable ပေါ့နော်သူ့ပြန်တုံးလို့ရပါတယ်။ယင်းမှုတစ်ယောက်တွားဖို့အတွက်ကိုပုံကြားစီကဟိုအရန်ကုန်ပါတယ်။အပြည့်ဆိုင်ရာအာကာသစခန်းကိုတွားဖို့လွတ်တင်တဲ့ VA ကရှင်းကြည့်လိုက်မယ်ဆိုရင်အပြည်ဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြအာကာသယင်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယင်ဒုံးယင်ကို3တိုင်းရေမှူးတရားအတွက်ကိုကုန်ကျစရိတ်ကအမေရိကန်ဒေါ်လာ85တန်းပေးရပါတယ်အခု SpaceX Dragon အမှတ်2ကိုတုံးတဲ့အခါကျတော့အမေရိကန်ဒေါ်လာ65တန်းပဲကျပါတယ်အဲ့တော့ဈေးကတော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားပြီးတော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့ဒုံးရင်တုံးရတယ်ဆိုလို့ရှိလို့ရှိရင်ပြည်တွင်းပြစ်တုံးရတဲ့အတိုင်းပြည်အတွက်အလုတ်အကိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65တန်းဆိုတဲ့အမေရိကန်ဒေါ်လာ65တန်းဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြင်ကုမ္ပဏီကအင်ဂျင်နီယာတွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်ငှားတဲ့အတွက်ပြည်သူပြည်သားတွေအတွက်အရန်အထောက်အကူဖြစ်သွားပါတယ်အတိုင်းပြည်အတွက်လည်းကုန်းရှိပါတယ်ခင်ဗျ
ဟုတ်တယ်ပရိသတ်တင်းရဲ့ပြောကြားချက်တွေပဲဒီတဲ့င်းပတ်တဲ့သိပ္ပံနဲ့ဤပညာဆန္ဒတွေဒီမှာပဲပြန်လာလို့ရှင်နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါမင်းရဲ့ပိုလစ်မြို့မှာရေဖန်ထားစဉ်တိတ်ဆုံးခဲ့ရတဲ့ African American မျိုးသား George Floyd နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံတလွှားသတင်းနှစ်ပတ်နီးပါးဆန္ဒပြကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်မှာလေဘင်းကိုဖိနှက်ဖမ်းဆီးတဲ့ဤကိုရဲတွေမတုံအောင်တားမြစ်မဲ့သဘောတူညီချက်ကိုမီနီယာပိုလစ်မြို့တော်ကအတည်ပြုမယ်လို့မျှော်လင့်နေကြပါတယ်။ Flight တိဆုံးရမှုကနေအမေရိကန်နိုင်ငံတွင်တရားမျှတရေးနဲ့စနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတလွှားကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရတယ်လို့ကမ္ဘာတလွှားမြို့ကြီးတွေထိပါပြန့်နှံ့သွားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသမှာရွန်ဂျာဒုက္ခသည် 8,600 လောက်ပါဝင်လူဦးရေ 3,000 လောက်နေထိုင်တာဖြစ်ပြီးလပိုင်းအတွင်းမှာပဲ COVID-19 ကာယောဂါဖြစ်ပွားမှုကြီးနဲ့ကြုံလာရနိုင်တယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။တောက်ကြံနေအထီဆိုရင်ရွန်ဂျာဒုက္ခသည်စခန်းမှာ COVID-19 အကူးဆက်ခံရတဲ့အတီးပြုလူနာက29ယောက်ရှိနေပြီဖြစ်ပြီးတည်ဆုံးရသူက1ယောက်ရှိနေပါပြီ။မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်လုပ်ငန်းတွေပိုးပြီးအားကောင်းလာစေဖို့အတွက်American dollar 8.8 တန်းပြည့်ရသွားမယ်လို့ကမ္ဘာကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့ Gavi ကပြောပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကနဦးရထားတဲ့အဲ့ဒီ American dollar 8.8 တန်းကိုကာယောဂါတိုက်ဖျက်ရမှာပြောင်းလဲသုံးစွဲမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ Bangladesh မှာထိကျုပ်ဆိုင်ရုံအလုပ်သားတွေအတွက် Coronavirus ပိုးရှိမရှိစစ်ဆေးပေးမယ့်ဓာတ်ခွဲကန်းတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ဗီအိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းနဲ့ထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.